2019ခုနှစ်ကုလသမဂ္ဂရေရှည်ဖွံ့ဖြိုးမှုဦးတည်ချက်များ SDG ဆိုင်ရာစီးပွားရေးလှုပ်ရှားဆောင်လူငယ်10ဦးနဲ့မြန်မာနိုင်ငံကတဘာဝကြက်မွေးမြည်ရေးစွန့်ဦးတီထွင်လုပ်ငန်းရှင်ကိုဇော်ရဲနောင်ပါဝင်ကြောင်းကုလသမဂ္ဂ Global Compact အဖွဲ့ကနယူးယောက်မြို့ရှိကုလသမဂ္ဂဌာနချုပ်မှစက်တင်ဘာ16ရက်နေ့တင်းနာနေကထုတ်ပြန်ကြေညာလိုက်ပါတယ်။ဒီနေ့စီးရင်ဝင်သူ10ဦးဟာအသက်35နှစ်နဲ့အောက်စီးပွားရေးလုပ်ငန်းရှင်တွေဖြစ်ကြပြီးဒီနေ့ကမ္ဘာကြီးရင်ဆိုင်နေရတဲ့အခက်အခဲမှုတွေကိုရင်ဆိုင်ရမှာစီးပွားရေးအကျိုးရှိမဲ့အဖြေတွေကိုတီထွင်ကြံစည်နိုင်ခဲ့ကြသလိုခေါင်းဆောင်မှုတွေပြနိုင်ခဲ့သူတွေဖြစ်တယ်လို့လည်းအဖွဲ့ရအမှုဆောင်ဒါရိုက်တာလီဇာကင်ဂိုကပြောပါရတယ်။ကိုဇော်ရဲနောင်ဟာရွှေတောင်ညိုကြီးတဘာဝချက်မှုပြည်မီရေးချန်တွေကိုပူတဲမတီခဲ့သူဖြစ်ပြီး2019ခုနှစ်ကသူမတီခဲ့တဲ့စီးပွားရေးလုပ်ငန်းတွေကြောင့်မြန်မာနိုင်ငံမှာတောင်းသူလည်းတမတရားနိပါခတ်အလုတ်ကန်တဲ့ဝင်ငွေတွေမှန်ကန်စွာရရှိခဲ့တယ်လို့လည်းအဖွဲ့ရကြေညာချက်မှာဖော်ပြထားပါရတယ်။အသက်34နှစ်အရွယ်ကိုဇော်ရဲဇော်ရဲနောင်နဲ့အတူတခြားစီးရင်ဝင်သူတွေကတော့စင်ကာပူ၊ပါကစ္စတန်၊အင်ဒိုနီးရှား၊ဘင်္ဂလားဒေ့ရှ်၊ကနေဒါ၊ကင်ညာ၊နယ်သာလန်၊ UK နဲ့အမေရိကန်ပြည်ထောင်စုတို့ကဖြစ်ပါရယ်ခင်ဗျာ။